မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာဖွဲ့စည်းပုံပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးကိစ္စမှာစိန်ခေါ်ချက်တွေရှိနေပြီးဒီလုပ်ငန်းစဉ်တွေမှာစစ်တပ်ဟာအရေးကြီးတဲ့ခန်းကဏ္ဍမှာပါဝင်နေတဲ့အကြောင်းနဲ့လက်ရှိတက်မတော်ကာကွယ်ဦးစီးချုပ်အနေနဲ့လည်းကောင်းမွန်တဲ့တမိုင်းအမွေထားခဲ့ဖို့အခွင့်အလမ်းရှိတဲ့အကြောင်းဗြိတိန်နိုင်ငံသားရေယုံအာရှရေယာဝန်ကြီးဟျူဂိုဆွာယာကပြောဆိုလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့ British Council မှာကျင်းပသွားတဲ့ဝန်ကြီးဟျူဂိုဆွာယာရဲ့သတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သတင်းယူခဲ့တဲ့ရန်ကုန်ရုံးွေကကိုသားညွန်ဦးဆက်ပြောပြမှာပါ
မြန်မာနိုင်ငံကိုဒုတိယကြိမ်မြောက်ရောက်ရှိလာတဲ့ဒီဗြိတိန်နိုင်ငံသားရေယုံအာရှရေယာဝန်ကြီးဟူဂိုဆွာယာဟာလက်ရှိမြန်မာနိုင်ငံရဲ့အပြောင်းအလဲမှာရင်ဆိုင်နေရတဲ့စင်ကာပူနယ်ပယ်နှစ်ရက်နဲ့ပတ်သက်ပြီးတော့ဗြိတိန်အစိုးရရဲ့အမြင်ကိုရှင်းလင်းပြောဆိုသွားတာပါဒါရီကတော့ဒီဒီမိုကရေစီနီးကျပြုပြင်ပြောင်းလဲရေးနဲ့ညီညာရေးကိစ္စရဖြစ်ပါတယ်ဒီမိုကရေစီနီးကျပြုပြင်ပြောင်းလဲရေးမှာတော့ဖွဲ့စည်းပုံအခြေခံကိုပြုပြင်ပြောင်းလဲဖို့လိုအပ်နေပြီးတော့ဒါဟာမြန်မာပြည်သူတွေရဲ့အမှန်လူလားချက်ဖြစ်တယ်လို့သူမြင်ခဲ့ရတဲ့အကြောင်းလည်းပြောပါတယ်ဥပမာအားဖြင့်တော့ဒီပုံမှန်59စာလုံးအရသမရယာဒူလက်ခံရယူနိုင်တဲ့ပုံမှန်ကိုသူထောက်ပြပါရယ်ဒါရီမပြေနိုင်ရင်တော့လာမယ့်ရွေးကောက်ပွဲဟာမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ဘူးဆိုပြီးတော့ပြောဆိုသွားပါရယ
် It is a hangover from a very different era. It is fundamentally undemocratic. And it is fundamentally wrong.
ဒီချက်ဟာမတူတဲ့အရင်ခေတ်တုန်းကထားခဲ့တဲ့အကျဉ်းချံပါအခြေခံအဖြစ်ကိုကဒီမိုကရေစီနီးမကြပါဘူးအခြေခံသဘောတရားရကိုကမှားယွင်းနေပါရယ်နိုင်ငံသားတွေကိုသမရယာဒူအတွက်ရှင်ပြိုင်ခွင့်တန်းတူပေးတဲ့ပြင်ဆင်ချက်ဖြစ်မလာဘဲနဲ့တော့2015ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲဖြစ်မှာမဟုတ်ပါဘူးဒီလိုတရားမမျှတတဲ့ရွေးကောက်ပွဲအတိုင်းဆိုရင်လဲမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအပေါ်မှာယုံကြည်လက်ခံဖို့တန်တရာရှိကြမှာပါနိုင်ငံသားအားလုံးသမရယာဒူအတွက်ရှင်ပြိုင်ခွင့်ရှိတဲ့ဆိုတဲ့သမရဦးသိန်းစိတ်မှတ်ချက်ကိုကြိုးစားပါတယ်ဒါပေမဲ့ဒီကစကားလက်တွေ့အကောင့်ထဲဖြစ်လာရေးတကြွစွာထောက်ခံဆောင်ရွက်ဖို့တော့သမရကိုတိုက်တွန်းလိုပါတယ
်အခုလိုဒီဖွဲ့စည်းပုံပြင်ရေးကိစ္စရောတတိုင်းတပြည်လုံးညီညာရေးရဖို့ကိစ္စမှာပါလွတ်တော်အတွင်းမှာအဓိကအင်အားစုနှစ်ယောက်မှာတာဝန်ရှိအရေးကြီးတယ်လို့မစ္စတာဆွာယာကပြောပါတယ်အာဏာရကြက်ခိုင်ရေးပါတီနဲ့စစ်တပ်ကိုရည်ညွှန်းပါတယ်မြန်မာစစ်တပ်အနေနဲ့လက်ရှိအခြေအနေမှာတမိုင်းအမွေကောင်ခြံရစ်နိုင်မဲ့အခွင့်အလမ်းလည်းရှိနေပြီဆိုပြီးတော့သူကပြောဆိုသွားပါတယ
် Senior General Min Aung Hlaing today has the opportunity to secure
ဘဂျိုမူဂျီမင်းအွန်လိုင်းအနေနဲ့ထင်ကြံရစ်မဲ့တမိုင်းအမွေတရထားရှိခဲ့ဖို့အခွင့်အလမ်းကအခုရှိနေပါတယ်လက်ရှိတမတော်ကိုတိတ်ကာလာတုန်းကအနှောင်ဖွဲ့တွေကနေလွတ်ကင်းသွားအောင်ဆောင်ရွက်နိုင်တဲ့တတိပြေဝတဲ့ကာကွယ်ဦးစီးချုပ်ဖြစ်တယ်ဆိုပြီးတော့ကြံရစ်ခဲ့မဲ့တမိုင်းအမွေပါဒီနိုင်ငံဟာဒေသတဲကအခြားနိုင်ငံတွေစံနမူနာအတိုင်းရည်ရှိမှရပ်တည်ဆောင်ရွက်သွားမယ်လို့ကျွန်တော်တို့တွေမျှော်လင့်ပါတယ
်တစ်ချိန်တည်းမှာပဲဒီမြန်မာစစ်တပ်နဲ့ဒီမိုကရေစီကျင့်ဝတ်ဆိုင်ရာအုပ်ချုပ်မှုဆိုင်ရာတရားဥပဒေစိုးမိုးရေးဆိုင်ရာတင်နန်းတွေအခုဒီနှစ်ကစပြီးတော့ပြီးနေပြီးတော့နှစ်ဖက်စစ်ဖက်ဆက်ဆက်မှုတွေစတင်ခဲ့ပြီလို့မစ္စတာဆွာယာကပြောပါရယ်အခုလိုမျိုးစစ်တပ်နဲ့ထိစပ်နေပေမဲ့လို့တစ်ဖက်မှာတော့ဒီထောက်ပြဝေဖန်စရာတွေကိုပုံမှန်လေးလေးပြောဆိုသွားမှာဖြစ်တယ်လို့လည်းပြောပါရယ
် The fact that we are engaging with the Tatmadaw does not mean that we shy away from raising very real and continuing
တမရုံနဲ့ထိစပ်ပတ်သက်လာပြီဆိုပေမဲ့လည်းကျွန်တော်တို့မှာရှိနေတဲ့စိုးရိမ်မကင်းဖြစ်မှုတွေကိုထောက်ပြပြောဆိုမှုတွေမလုပ်ဘဲမနေပါဘူးလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေလူသားချင်းစာနာထောက်ထားမှုကူညီတွေရရှိရေးဒီနှစ်ချက်ဟာကျွန်တော်တို့အမြဲပြောနေတဲ့စိုးရင်ပူပန်မိတဲ့အချက်တွေပါကလေးစစ်သားတွေကိစ္စကလည်းနောက်ထပ်ဥပမာတစ်ခုပ
ါညီငယ်ရေးကိစ္စရက်တွေကိုပြောဆိုတဲ့နေရာမှာတော့တတိုင်းတပြည်လုံးပြစ်ခတ်ရက်စဲရေးကိစ္စအပြင်ရခိုင်ဒေသမှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့မွတ်စလင်လူနည်းစုတွေကိုပြစ်မှတ်ထားအကြမ်းဖက်မှုတွေရှိတဲ့ပေါ်စိုးရင်မကင်းဖြစ်တဲ့အကြောင်းသူကပြောပါတယ်မကြာခင်နှုန်းကထပ်ဖြစ်ခဲ့တဲ့အခြေအနေတွေအပေါ်မှာလည်းအများကယုံကြည်လက်ခံနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့လိုမယ်ဆိုပြီးထောက်ပြသွားပါတယ
် I think what is important here is credibility.And what we said is there should be an inquiry.
ဒီကြီးနေတာကအများကလက်ခံယုံကြည်ဖို့ပါ။ဘာတွေဖြစ်ခဲ့တယ်လဲဆိုတဲ့စွပ်စဲချက်တွေအပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ရမှာပါ။ဒီလိုစုံစမ်းစစ်ဆေးမှုတွေကိုအများကလက်ခံယုံကြည်နိုင်ဖို့ဆိုရင်တော့လူမှုအတိုင်းအဝိုင်းအားလုံးကအများလက်ခံယုံကြည်တဲ့ပုံကိုယ်တွေစုံစမ်းစစ်ဆေးမှုတွေမှာပါဝင်ဖို့လိုပါတယ်
။ဗြိတိန်နိုင်ငံနေနဲ့မြန်မာနိုင်ငံရဲ့အပြောင်းအလဲတွေနောက်ရင်ဆိုင်နေရတဲ့အခက်အခဲတွေကိုကြော်လွှားတဲ့နေရာမှာတက်နိုင်သမျှအကူအညီတွေပေးအပ်သွားမယ်လို့မြန်မာတာဝန်ရှိသူတွေနဲ့သူဆုံတွေ့စင်မှာသူ့ဘက်ကကန့်လန့်ခဲ့တဲ့အကြောင်းဗြိတိန်နိုင်ငံရဲ့ယုံဝင်ကြီးကပြောပါရယ်စီးပွားရေးအရဆိုရင်တော့ဗြိတိန်အနေနဲ့ဒီတာဝန်သိရင်းနှီးမြှုပ်နှံမှုတွေကိုအားပေးသွားမှာဖြစ်တယ်လို့ပဲဒီနှစ်အတွင်းမှာဒီအမေရိကန်ဒေါ်လာတန်းတရာအထိဖွံ့ဖြိုးရေးအကူအညီတွေကိုတိုးမြှင့်ပေးမယ်ဆိုပြီးတော့လည်းကြေညာသွားပါရယ်ဒီအကူအညီတွေမှာနေဆက်ဒေသလူနည်းစုလူမျိုးတွေဖွံ့ဖြိုးတိုးတက်ရေးနဲ့စစ်ပြေးဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်ပါသုံးစွဲမယ်လို့သိရပါရယ်ဒါအပြင်မြန်မာနိုင်ငံထဲမှာအခုနှစ်ပိုင်းအတွင်းတိသာထင်ရှားတဲ့အပြောင်းလဲတွေအတော်များများရှိတယ်ဆိုတာကိုလည်းအသိအမှတ်ပြုပြောဆိုသွားခဲ့ပါရခင်ဗျာ